တော်ရရှိမြတ်ခင်ဗျာရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာမှာအဖိနှိပ်ခံရဆုံးမွတ်စလင်တွေဖြစ်ပြီးသူတို့အရေးဟာလက်တလောဖြစ်ရှင်းမဲ့အရေးကြီးဆုံးကိစ္စတစ်ခုပါလို့အမေရိကန်သမ္မတအိုဘားမားကပြောခဲ့မှုကြောင့်အစချပြီးမြန်မာအစိုးရတက်ကရိုဟင်ဂျာနာမည်ခေါ်ဖို့မတုံ့ဖို့တောင်းဆိုတာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီတက်ကဒီမိုကရေစီမဆန်တဲ့လမ်းကြောင်းတစ်ခုကိုစတင်လိုက်တာဖြစ်ကြောင်း Los Angeles Times ရင်းစာအေဒါဖွဲ့ကမနေ့ကရေးသားဝေဖန်လိုက်ပါတယ်မြန်မာနိုင်ငံဟာစစ်တပ်ကအုပ်ချုပ်တဲ့စနစ်ကနေငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါင်ဆန်းစုကြည်ကောင်းဆောင်တဲ့အစိုးရတရက်ကိုရွေးကောက်တင်မြှောက်နိုင်ခဲ့တဲ့အတွက်အများအံ့အားသင့်စေခဲ့တဲ့အသွင်ကူးပြောင်းရေးအောင်မြင်တဲ့နိုင်ငံတစ်ခုဖြစ်ပြီးလူ့အခွင့်အရေးလှုပ်ရှားသူတွေအနေနဲ့ဒေါင်ဆန်းစုကြည်ရဲ့ NLD အစိုးရအနေနဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်ထားတဲ့လူရက်တွေကိုဖယ်ရှားခြေဖြတ်လိုက်မယ်လို့မျှော်လင့်ခဲ့ကြကြောင်းလည်းသတင်းစာကရေးပါတယ်။ဒါပေမဲ့အစိုးရတက်ကရိုဟင်ဂျာနာမည်ကိုသုံးဖို့ညှင်းဆိုတာအမေရိကန်သံမတ်အသစ်ကိုဒီနာမည်မသုံးဖို့ပြောဆိုရဲဆိုတဲ့သတင်းတွေထွက်ပေါ်လာတာဟာအနာဂတ်ကာလအတိုင်းအတာတစ်ခုအထိရိုဟင်ဂျာပေါ်တရားဝင်ကန့်သတ်ဖိနှိပ်မှုတွေဆက်ရှိနေဦးမယ်သဘောဖြစ်တဲ့အကြောင်းအမေရိကန်အစိုးရအနေနဲ့ဒီလကုံမှာတည်တန်းကုံတော့မဲ့စီးပွားရေးပိတ်ဆို့မှုတွေကိုဆက်လက်ထားရှိသင့်ပြီးလူခွင့်ရေးချိုးဖောက်တဲ့မြန်မာလုပ်ငန်းရှင်တွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်ချက်ကိုဆက်ထားသင့်ကြောင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးမှာရိုဟင်ဂျာတွေကိုနှောက်ချန်ထားခဲ့ဖို့မသင့်ကြောင်းLA Times Editor အပေါ်မှာရေးသားတိုက်တွန်းထားပါတယ်။ရိုဟင်ဂျာနဲ့ပတ်သက်လို့ဒီတစ်ပတ်မှာသတိထားမိတဲ့နောက်ထပ်ဆောင်းပါးတစ်ခုကတော့ Washington DC မှာထုတ်ဝေတဲ့ Foreign Policy Magazine ကြီးကဆောင်းပါးရှင် Henry Johnson ရဲ့စကလုံးအသုံးအနှုန်းအငင်းပွားမှုကြောင့်ဖွံ့ဖြိုးဆဲအမေရိကန်မြန်မာဆက်ဆံရေးထိခိုက်စေနိုင်တဲ့အကြောင်းဆောင်းပါးဖြစ်ပါတယ်။ Obama အစိုးရအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်ဒေါ်ဆန်းစုကြည်ကိုအားပေးထောက်ခံပံ့ပိုးခဲ့ပေမဲ့ဖိနှိပ်ခံမွတ်စလင်တွေအရေးပြောဆိုထောက်ပြရမှာမစင်မချင်တဲ့အတွက်အများမျှော်လင့်ထားတဲ့ဒေါ်ဆန်းစုကြည်လောက်ကန်အောင်မြင်နိုင်တဲ့လူရက်တွေကိုတေးသိမ့်မေးမိန်အောင်လုပ်ရကြကြောင်းဆောင်းပါးရှင်ကဆိုပါတယ်မနေ့ကအမေရိကန်သံမတ်သစ် Scott Marcier ကဒေါ်ဆန်းစုကြည်လိုလားသလိုဘင်္ဂါလီဆိုတဲ့အသုံးထည့်ရိုဟင်ဂျာဆိုတဲ့စကားလုံးကိုပဲသူ့အနေနဲ့ဆက်သုံးမယ်ကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်အမေရိကန်သံမတ်ကြီးဟောင်း David Mitchell လက်ထက်ကရိုဟင်ဂျာရေးကိုလူသိထင်ရှားထုတ်ဖော်ပြောဆိုလေးရှိပေမဲ့လို့မြန်မာလူထုကလက်ခံနိုင်တဲ့အတိုင်းအတာအတွင်းမှာပဲရှိခဲ့ပါတယ်။အမေရိကန်သံတမန်ကြီးရဲ့ရိုဟင်ဂျာအသုံးအနှုန်းပေါ်သဘောထားဟာအမေရိကန်နိုင်ငံသားရေးမူဝါဒကိုရှင်းရှင်းလင်းလင်းပြသရာရောက်သလိုနိုင်ငံရေးအရာလည်းအဆိုးကောင်းတွေအများကြီးပါဝင်နေပါတယ်။2014ခုနှစ်ကအမေရိကန်နိုင်ငံသားရေးဌာနကအမည်မဖော်လိုတဲ့အရာရှိကြီးတူက AB သတင်းဌာနနဲ့ပြောဆိုရာမှာအမေရိကန်နိုင်ငံအနေနဲ့ရိုဟင်ဂျာလို့လည်းမသုံးဘင်္ဂါလီလို့လည်းမသုံးပဲကြားနေဖို့လိုလားကြောင်းဖြေခဲ့ဥပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လူခွင့်ရေးလက်ထောက်နိုင်ငံသားရေးဝန်ကြီးတို့မြန်မာခီးစင်မှာလည်းရိုဟင်ဂျာနာမည်ကိုထည့်သွင်းပြောဆိုခဲ့တာမရှိပါဘူးလို့ဆောင်းပါးရှင်ကရေးသားထားပါတယ်။ဒီတစ်ပတ်မှာနောက်ထပ်သတိထားမိတဲ့ဆောင်းပါးတစ်ပုဒ်ကတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းဆန္ဒပြပွဲဟာဒေါ်ဆန်းစုကြည်အစိုးရကိုစမ်းသပ်မဲ့ပြဿနာတရဖြစ်တယ်လို့ရေးသားထားတဲ့မေလ6ရက်နေ့တို့ဒီဘန်ကောက်ပို့စ်သတင်းစာဖြစ်ပါတယ်။တရုတ်ဝမ်မောင်ကုမ္ပဏီကလုပ်ငန်းတွေစတော့မယ်လို့ကြေညာခဲ့ပြီးရွာသားတွေကဆန္ဒပြရမှာပြီးခဲ့တဲ့တောက်ကြနေ့ကရဲနဲ့အထီးကြီးုံတွေဖြစ်ခဲ့တဲ့အကြောင်းဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအသက်အနေနဲ့အခြေအနေကိုစောင့်ကြည့်နေပြီးဝမ်ပေါင်းကုမ္ပဏီအနေနဲ့ကော်မရှင်စီရင်ခံစာပါအကြံပြုချက်တွေလိုက်နာမှုရှိမရှိစစ်ဆေးနေကြောင်းဖြေကြားခဲ့ပါတယ်။ဒီကျင်းနီစီမံကိန်းဆန္ဒပြပွဲနဲ့လုပ်ငန်းစတင်မဲ့အရေးဟာဒေါ်ဆန်းစုကြည်ရဲ့ NLD နဲ့တက်မတော်အကြမ်းအရှိတဲ့ထိလွယ်ရှလွယ်ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါအပြင်တေယူအစိုးရအနေနဲ့လည်းဆန္ဒပြပွဲနဲ့ကုမ္ပဏီပေါ်အစိုးရအသက်အနေနဲ့ဘလို့ခိုင်တွယ်မလဲဆိုတာကိုစောင့်ကြည့်နေပုံရကြောင်းဘင်္ဂါပုသတင်းစာဆောင်ပါမှာရေးသားဖော်ပြထားပါတယ်ခင်ဗျာ